ရုရှားကျူးကျော်တိုက်ခိုက်ခံရတဲ့ယူကရိန်းမှာဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာရှေးဟောင်းအဆောက်အဦအနည်းဆုံး68ခုပျက်စီးသွားခဲ့တယ်။ဒါမှမဟုတ်ဖျက်ဆီးခံရတယ်လို့ကုလသမဂ္ဂယဉ်ကျေးမှုဌာနကြီးဖြစ်တဲ့ UNESCO ကဗိုလ်ထူးနေမှာပြောကြားလိုက်ပါတယ်။ရုရှားကဘုံကျဲတိုက်ခိုက်တဲ့အတွက်ယူကရိန်းရဲ့ဒေသကြီး6ခုအတွင်းမှာရှိတဲ့ယူကရိန်းရဲ့အလက်ခေအစောပိုင်းကာလကနေဆိုဗီယက်ကာလဘီတုကာလက်ရာတွေအထိရှေးဟောင်းယဉ်ကျေးမှုအစအဦးတွေထိခိုက်ပျက်စီးခဲ့တယ်လို့ UNESCO အဖွဲ့ကြီးရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်ဌာနညွှန်ကြားရေးမှူးလက်ဇာရီအဆိုမိုကပြောကြားခဲ့ပါတယ်။ယူကရိန်းရဲ့အရှိတ်အချက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်သွားလို့မရသေးပဲအခြားနေရာတွေကိုသာသွားရောက်မှတ်တမ်းယူလို့ရတာကြောင့်ပျက်စီးဆုံးရှုံးတဲ့ယဉ်ကျေးမှုအမွေအနှစ်တွေပိုတိုးလာနိုင်သေးတယ်လို့ညွှန်ကြားရေးမှူးအဆိုမိုကပြောဆိုခဲ့ပါတယ်။ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဖြစ် UNESCO ရဲ့သင်္ကေတပုံပါတဲ့အစအဦးတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးစစ်ရာဇဝေးမှုအဖြစ်မှတ်ယူနိုင်တယ်လို့ရှေးဟောင်းအမွေအနှစ်ညွှန်ကြားရေးမှူးချုပ်အဆိုမိုကသတိပေးပြောဆိုပါတယ်။